ကရင်လူမျိုးတွေနဲ့အဖွဲ့အစည်းတွေကြားမှာသွေးခွဲဆက်ဆံမှုမျိုးလုံးမှာမဟုတ်ဘဲကရင်ပြည်တွင်ငြိမ်းချမ်းရေးရအောင်ကြိုးပမ်းဆောင်ရွက်သွားမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးကော်မတီရဲ့ခေါင်းဆောင်တဦးလေးဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးကော်မတီနဲ့ KNU ကရင်မျိုးသားစည်းရုံးအဖွဲ့ကခေါင်းဆောင်တွေရန်ကုန်မှာဒီကနေ့တွေ့ဆုံခဲ့ကြပြီးတဲ့နောက်ပိုင်းမှာအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါရှင်။ကရင်မျိုးသားစည်းရုံး KNU ရဲ့လက်နက်ကိုင်တပ်ဖြစ်တဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမူတူးစေဖို့နဲ့ KNU ထိပ်ပိုင်းခေါင်းဆောင်နှစ်ဦးကိုရာထူးကနေဖယ်ရှားလိုက်ကြောင်းဒီအပိုင်းအတွင်းမှာသတင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲပြည်ထောင်စုငြိမ်းချမ်းရေးကော်မတီနဲ့ကရင်အတိုင်းဝိုင်းကခေါင်းဆောင်ပိုင်းနေရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာကရင်ခေါင်းဆောင်တွေရဲ့သဘောထားအမြင်နဲ့ပြီးတော့ဒီအစိုးရငြိမ်းချမ်းရေးကော်မတီဘက်ကကရင်မျိုးသားတွေကြားမှာစီစီလုံးလုံးဖြစ်နေတာကိုပဲမြင်ကျင်တဲ့အကြောင်းနဲ့ကရင်ပြည်နယ်ထဲမှာစစ်မှန်တဲ့ထာဝရငြိမ်းချမ်းရေးရရှိအောင်ငြိမ်းချမ်းရေးကော်မတီအနေနဲ့ဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါဗျာ။
ကဲရောင်မရှိတဲ့ကျွန်တော်မြန်မာပြည်စင်တာမှာနေ့လည်း2နာရီနေပြီးတော့ညနေ4နာရီလောက်ပြည်တော်စုဝင်ကြီးဦးအောင်မင်းရဲ့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်တို့တယောက်တည်းဟိုဘက်ကတင်းကွန်မြူနတီဘက်ကလူတွေပေါ့ဗျာအဲ့ဒါဦးထွန်းအောင်ရှင်းင်းတို့ဦးမမောင်မောင်ညံတို့စသည်ဖြစ်ပေါ့နော်ကျွန်တော်တို့ဆွေးနွေးတဲ့သဘောဖြစ်ပါတယ်ဟိုအဓိကတော့လေဟိုကျွန်တော်တို့ဘက်ကဟိုကင်းအမျိုးသားများကိုစီစီလုံးလုံးဖြစ်စေချင်တယ်ဆိုတဲ့အချက်တစ်ချက်ပေါ့နောက်ဒုတိယချက်ကတော့အစိုးရဘိုင်းကတော့ဘယ်လိုတိုင်းမှအေရစုကိုမဆိုးပေါ့ဒီဘိုက်ဂျန်ရူပေါ်လစီကိုဘယ်တော့မှကျင်းပမှာမဟုတ်ဘူးဆိုတဲ့ကိစ္စပေါ့ဗျာအဲကျွန်တော်သဘောထားလေးပေါ့ဒါလေးကိုဆွေးနွေးတယ်နောက်တတိယချက်ကဘယ်လိုပဲဖြစ်နေဖြစ်နေကျွန်တော်ဒီထာဝရညဉ့်ဉျေးကိုရအောင်ဆက်ပြီးတော့မဖြစ်မနေဆောင်ရွက်သွားမယ်အဲ့ဒီအချက်၃ချက်ကိုဒါကျွန်တော်တို့နိုင်ငံတော်အစိုးရဘက်ကဒီသဘောထားလေးကျွန်တော်တို့ဒါကိုဆွေးနွေးပြီးတော့ပြတာပါကူလတ်လို့ဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ KNU ဘက်ကဖိတ်ခေါ်တယ်ဆိုရင်လည်းကျွန်တော်တို့လာပြီးတွေ့ဖို့ဆင်းရဲရှိပါတယ်။အလားတူပဲဒီ KN Community ဖွဲ့စည်းရလဲကိုယ်စားလှယ်တွေရလဲဖိတ်ခေါ်ရင်လာပြီးတော့တွေ့ပြီးတော့အခုလိုအခက်အခဲတွေကိုဝိုင်းဝန်းဖြေရှင်းပေးကြပါတယ်။အစတိဖြစ်ဒါတွေဆွေးနွေးပြီးတော့ဒီကျွန်တော်တို့ဒီအဖွဲ့တွေကတော့ဒီညီငယ်ပေါ်ဆောင်ရေး Community အဖွဲ့တွေနဲ့ဒီကို KN Community ကတော့တာဝန်ညီငယ်ရရှိရတဲ့ဆင်းဆက်ပြပြဆက်ပြီးတော့ဒီလိုပဲဆွေးနွေးနေကြအောင်ပဲအစတိဖြစ်။အဲ့ဒီချက်တွေကျွန်တော်ဆွေးနွေးဆုံးဖြတ်တဲ့သဘောပါပဲခင်ဗျာ
။ဟုတ်ကဲ့ပါရှင်ဝင်းကြီး။အဲ့တော့အခုဒီလောလောဆယ်မှာပေါ့နော်ဒီ KNU ဘက်ကနေပြီးတော့မှ KNN ရဲ့ဒီစီဦးစီးချုပ်ကိုလည်းယာရုကပဲတဲ့ဆိုပြီးတော့ဒီဒါမဲ့အောက်ခြေကဒီဘက်က KNU ကလူတွေကလည်းမသိကြဘူးဖြစ်နေကြတယ်။အဲ့တော့အချင်းချင်းကြားထဲမှာနည်းနည်းလေးနားလည်မှုလွဲနေတဲ့အပေါ်မှာရောဝင်းကြီးတို့အနေနဲ့ဘာများပြောချင်ပါလဲရှင
်။အခုကကျွန်တော်ပြောသလိုဒါကတော့ဗျာအဖွဲ့စည်းတွင်မရှိတဲ့သူတို့အခက်အခဲတွေနဲ့ဟိုပြဿနာပဲဖြစ်မှာပေါ့ဗျာ။ဒီကိစ္စပေါ်တော့ဘာမှကျွန်တော်ပြောစရာမရှိပါဘူး။ဟိုကျွန်တော်ကတော့ငြိမ်းချမ်းရေးလုပ်နေတဲ့လူတွေဖြစ်တဲ့အတွက်ကြောင့်ငြိမ်းချမ်းရေးကိုပဲဆက်ပြီးတော့ကျွန်တော်ဆောင်ရွက်သွားမယ်။ဘယ်နည်းနဲ့ပဲဖြစ်ဖြစ်ထားတာငြိမ်းချမ်းရေးရအောင်အကောင့်တွေပေါ်သွားမယ်။အဲခုနလိုလေဘယ်လိုပဲဖြစ်ဖြစ်ဘယ်လိုခက်ခဲတွေပဲဖြစ်ဖြစ်ဒီအချိန်ကိုရနေတဲ့ကျွန်တော်တို့ဒီကေနူဖွဲ့စည်းနဲ့ကျွန်တော်တို့လည်းလုပ်နေတဲ့ငြိမ်းချမ်းရေးတွေအဆက်ပြတ်မသွားအောင်အချိန်ပုံတတ်မသွားဝဲဝဲပြီးတော့ကူညီပေးကြပါဆိုတော့အဲဒီကေနူတွေကိုကျွန်တော်တို့ copy ပတ်ကြတာပါပဲ။အကြောင်းကြောင့်တခုခုကြောင့်နှောက်နှေးသွားမှပြပြသွားမှစိုးရိမ်နေအပြင်မျိုးသားတွေစီစီလုံးလုံးဖြစ်နေဒီဆန္ဒတော့တဘောကအခုအတူတူပဲ
ကရင်မျိုးသားစည်းရုံး KNU နဲ့မြန်မာအစိုးရဟာဒီနှစ် January လအတင်းကကရင်ပြည်နယ်အတွင်းနှစ်ဖက်အပြည့်အခက်ရက်စဲဖို့အတွက်ဖအံမျိုးမှာတွေ့ဆုံဆွေးနွေးပြီးတော့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။အခုဆိုရင် KNU နဲ့အစိုးရကြားမှာ3ချိန်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ April လကနေစပြီးတော့ဘကိုးတိုင်းကြောက်ကြီးတနင်္လာရီတိုင်းဒဝယ်နဲ့ကရင်ပြည်နယ်မှာဖျားသုံးစုမြဝတီမြို့တွေမှာဆက်ဆံရေးယုံတွေဖွင့်လှစ်ထားနိုင်ခဲ့ပါတယ်။ဒါပေမဲ့စက်တင်ဘာလ29ရက်နေ့ကကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA ရဲ့အကြီးအကဲဗိုလ်ချုပ်ကြီးမူတူးစေဖို့ကိုယ်တိုင်ဖွင့်လှစ်လိုက်တဲ့ကရင်ပြည်နယ်ဖအံမြို့ပေါ်ကဆက်ဆံရေးယုံကိစ္စကို KNU ဗဟိုအဆင့်ဆက်ဆံရေးယုံမဟုတ်ဘူးလို့ဒီကရင်မျိုးသားအစည်းအရုံးကနေပြီးတော့ထုတ်ပြန်ကြေညာချက်တစ်စောင်စက်တင်ဘာလ28ရက်နေ့နေ့စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ဒီကရင်မျိုးသားအစည်းအရုံးကစီစဉ်တဲ့အစီအစဉ်မဟုတ်တလို့တွဲဆုံဆွေးနွေးမယ့်အကြောင်းအရာကိုလည်းဗဟိုအနေနဲ့မသိရှိကြောင်းပြောဆိုခဲ့ပါတယ်။မြန်မာအစိုးရနဲ့ကရင်မျိုးသားအစည်းအရုံးတို့ရဲ့သဘောတူညီချက်နဲ့ပဲတွဲဆုံဆွေးနွေးရေးတွေကိုလုပ်ခဲ့ပြီးတော့ကရင်မျိုးသားလူမျိုးရေးတက်မတော်နဲ့မြန်မာအစိုးရကြားအထူးသီးသန့်သဘောတူညီချက်မဟုတ်ကြောင်းကိုလည်း KNU ဗဟိုကနေကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုလိုဖြစ်ပျက်နေတာတွေဟာ KNU နဲ့ KNLA ကြားမှာအတွင်းရေးပြဿနာတွေကိုလူသိရှင်ကြားထုတ်ဖော်ပြသရာရောက်တယ်လို့လည်းဝေဖန်သူတွေကဆိုပါတယ်။လက်ရှိထွက်ပေါ်နေတဲ့သတင်းတွေအရဆိုရင်စေဦးစီးချုပ်ရဲ့နေရာကို KNN တပ်မဟာ9ရဲ့တပ်မဟာမူစောဘောကျော်ဟဲကိုအစားထိုးခတ်ထားလိုက်တယ်လို့လည်းသိရပါတယ်။ဒါပေမဲ့ဒီသတင်းနဲ့ပတ်သက်ပြီး KNU ကရင်အမျိုးသားစည်းရုံးဘက်ကတိကျအတည်ပြုချက်တော့မရသေးပါဘူးရှင်။